ကလေးတငယ်တွေအမျိုးသမီးနဲ့အမျိုးသားတွေအပါအဝင်လူရက်စီပြီးသားအကျဉ်းသား200ကျော်ကိုထိုင်းဘက်ကနေပြည်နှံတန်းပေးခဲ့တာပါပြည်နှံတန်းပေးခံရသူတွေကိုဒီဇင်ဘာလ30ရက်နေ့မှာတော့ရနောင်းဘက်ကနေကော့တောင်းဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့ကြအောင်ကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းလူ့သမားအရင်းမြစ်စင်တာ MWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ်
မရရှိဘူးဆိုတော့တဖွဲ့ပြေပါတော့ကောင်။တဖွဲ့ပြေပါတော့။တဖွဲ့ပြရရှိတဲ့ကြောတကယ်ကမိသားစုတွေပါလို့မိသားစုတွေမှာတော့ကျွန်တော်တို့ကပုံမှန်ပြောလို့ကျွန်တော်ကပြန်ချောင်းမှုကြောင့်ခိုင်းရောက်ပြီးတော့ခိုင်းပါလာပိုက်တဲ့ဖိတ်ပေးတာဒီမြေသမီးအုပ်စုပေါ့နော်မြေသမီးတွေပါမပါလဲမျိုးလိုက်မပါဘူး။မရရှိဘူးမရကြော။ဘယ်လိုကြောင့်ဆိုတော့ကျွန်တော်ကအဓိကတော့ talk come ရှိတဲ့ဟာကတည်းကအ talk ကပြီးမပြီးဆိုရင်ပြီးလို့ရှိရင်နောက်တစ်ခုကအလုတ်ချင်းတူတယ်ဟာလေပါလေခင်ဗျာချားရံစမူးကလူ180ကျော်တော့မှတော့ပါလေခင်ဗျာချားရံစမူးလည်းထောင်တော့မှ3နှစ်4နှစ်5နှစ်ကြာတဲ့လူတွေရှိပါတယ်ခင်ဗျာ
ထိုင်းနိုင်ငံကအချုပ်ထောင်တွေထဲမှာလူရက်စစ်အကျဉ်းသား900လောက်ကျန်နေသေးကြောင်းကိုလည်းဆက်ပြောပြပါတယ
်ထိုင်းထဲမှာလည်းအများကြီးလူ350နဲ့900ကျောင်းမှာကျန်သေးတာပေါ့နော်ကျွန်တော်လုံးသွားလိုက်ရဒါမှမဟုတ်တော့ဒီစလိကေတို့ပကြောင်းဝင်တဲ့ Chinese ဆုံးကောင်တို့စလိကေရှိတယ်။ခရီးကစလိကူကနေတော့အရှိတော်ဝနာဒီကြောင်းမရပန်းခံရပြီးတော့ဒီကနောင်းဒီထိပ်သိမ်းစကပူလာတယ်။ပူလာပြီးကျွန်တော်ဒီမြန်မာလူမနဲ့ရှင်းနေစေ။ဟောစီးရင်ကောက်ယူပြီးမှမြန်မာဒီမှာဒီနိုင်ငံရေးဝန်ကြီးပူစီမတို့ကစပူလာတာဖြစ်ပါတယ်ခင်ဗျာ
။ထိုင်းအချင်းထောင်ဒီအချုပ်တွေကလူရက်စီတဲ့မြန်မာတွေကိုမဲဆောက်မြော်ရီမဲဆိုင်တာချီလိုက်ရနောင်းကော့တောင်းလန်းတွေကနေပြန်လဲလွှဲပြောင်းပေးလို့ရှိပါတယ်။ကိုဗစ်ကဘေးကာလမှာနေဆက်လန်းတွေတရားတွေပိတ်ထားတဲ့အတွက်ပြည်နှံတန်ပေးခံရသူတွေကိုအကန့်အသတ်နဲ့သာပြန်ပို့ခဲ့ပါတယ်။ဒီထဲမှာတော့မဲဆောက်မြော်ရီချစ်ကြည်တရားနှစ်ကနေပြည်နှံတန်ပေးသူတွေကိုအများဆုံးလွှဲပြောင်းပေးနေတာဖြစ်ပြီးတပတ်မှ3ရက်လောက်ကနေရက်ပြန်ပို့ပေးနေတာပါ။ရနောင်းကော့တောင်းရေလန်းကတော့ကော့တောင်းမြို့ကစောက်ကြီးစင်တာမှာလက်ခံနိုင်တဲ့လူရေပမာဏကိုကြည့်ပြီးထိုင်းဘက်ကနေတလမှာ2ကြိမ်ခန့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင်